雨的阳面下的高照，一抹归西深夜不移，一云归叠堆切叠住。
တော်လားရှင်ပေါင်းကိုစိန်နှလုံးရွှင်လန်းချမ်းမြေ့ကြပါရဲ့လားခင်ဗျာလူလူနဲ့တော်ဆန်းစုကြည်အစီအစဉ်ကိုစောက်မျှော်နားဆင်ကြတဲ့အတွက်ကျွန်တော်တို့ RF ကကျေးဇူးတင်ရှိရပါတယ်ခင်ဗျာကဲဥက္ကမဆိုရင်ဒီတစ်ပတ်မေကွန်းရှင်တွေကဘယ်သူတွေများပါလဲခင်ဗျာ
ဟုတ်ကဲ့ကွန်ညာငွေအောင်ရေးဤမျိုးကကိုလူမင်းဗြိတိန်နိုင်ငံကမတ်ခင်ဖြူဖြူထွန်းဂျပန်နိုင်ငံကမတ်မိုးဆန်တာပြင်သစ်နိုင်ငံကမတ်ကြည်ပြားနဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကိုစိုးနိုင်လို့ပါပဲခင်ဗျာ
ဟုတ်ကဲ့တိုင်းပြည်၅ခုကလူ၅ယောက်ပေါ့အဲ့တော့ကျွန်တော်တို့ပထမဦးဆုံးပြည်မျိုးကစမှာလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုလူမင်းကဒီကရရဲ့ပိုင်းအတွင်းပြန်ကြားရေးဝင်ကြီးပြောကြားခဲ့တဲ့စကားနဲ့ပတ်သက်လို့ဒေါအောင်စားစုရဲ့သဘောထားကိုအခုလိုမေးမြန်းထားပါတယ်ခင်ဗျာ
အမေစုမင်္ဂလာပါကျွန်တော်ပြည်မျိုးကကိုလူမင်းဖြစ်ပါတယ်ကျွန်တော်မေးချင်တဲ့မေးခွန်းကပြန်ကြားရေးဝင်ကြီးဦးကျော်ဆိုင်ကအခုတော့ဒီလွှတ်တော်ထဲမှာသူပြေသွားတာကအပစီစီရေးရမြန်မာနိုင်ငံမှာဆက်လက်ရှိနေတဲ့အဲဖြတ်သိမ်းပြေဖို့လဲအစိုးရမှာအစီအစဉ်မရှိဘူးလို့သူပြောသွားပါတယ်အဲ့ဒါလေးနဲ့တက်တက်လို့ကျွန်တော်တို့မြန်မာနိုင်ငံမှာအပစီစီရေးကိုအဲဆက်လက်ပြီးတော့အထရှိတာကိုကောင်းမလားဒါမှမဟုတ်လို့ရှိရင်အပစီစီရေးကိုဖြတ်သိမ်းပလိုက်ပြီးတော့ပြည်သမားတွေကိုလွတ်လွတ်လပ်လပ်အဲရေးခွင့်ပေးလိုက်ပြီးတော့မှတစ်ခုခုတစ်လုံးတရာပြဿနာဖြစ်လာလို့ရှိရင်ဥပဒေကြောင့်ရအရေးယူတာကကိုကောင်းမလားအဲ့ဒီနှစ်ခုကိုအမေစုဘယ်လိုသွေးနေမိပါသလဲခင်ဗျာအဲ့ဒါလေးကျွန်တော်သိချင်ပါတယ
်ဟုတ်ကဲ့ခင်ဗျာမြန်မာပြည်မှာအခုရက်ပိုင်းလပိုင်းတွေအတွင်းသတင်းမီဒီယာလွတ်လပ်ခွင့်တွေအရင်ကထက်ပိုရလာတယ်ဆိုတော့ပြောဆိုသံတွေထွက်ပေါ်နေချိန်မှာပဲပြန်ကြားရေးဝန်ကြီးကလွှတ်တော်မှာစာပေစီစီရေးဆက်ရှိတဲ့နယ်ပြောလိုက်တော့အတော်ကလေးလှုပ်လှုပ်ရှားရှားဖြစ်သွားတယ်ဥက္ကမဆွေရဲ့
ဟုတ်ကဲ့ကိုညာဝင်းရောက်ပြီအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြီးရဲ့အဖြေစကားကိုကြောင်းလားခင်ဗျာ
ဟုတ်ကဲ့ပ
ါစာပေစီစီရေးဆိုတာဒီမိုကရေစီအဆောက်အအုံခိုင်မာတဲ့နိုင်ငံတွေမှာမရှိပါဘူးဒါကြောင့်တကယ်ပဲဒီမိုကရေစီတည်ဆောက်ချင်တယ်ဆိုရင်စာပေစီစီရေးအဖွဲ့ရဲ့လို့မရှိသင့်ပါဘူးနိုင်ငံရဲ့ဥပဒေတွေနဲ့မကိုက်ညီတဲ့ရေးသားမှုတွေဥပမာအသရေဖြက်မှုလူမျိုးဘာသာမတူသူများအကြားလှုံ့ဆော်ရန်တိုက်မှုအဲ့ဒါတွေဆိုလို့ရှိရင်တော့ဥပဒေအရရေးရွာမှာဖြစ်ပါတယ်ဒါကြောင့်ကြုံတော့ဥပဒေစိုးမိုးရေးဘယ်လောက်အရေးကြီးတယ်ဆိုတာကိုထပ်တော့ပြောချင်ပါတယ်စစ်မှန်တဲ့တရားဥပဒေစိုးမိုးရေးရှိတယ်ဆိုရင်မလိုအပ်တဲ့ကန့်ပတ်ချုပ်ချယ်မှုတွေကိုဖယ်ရှားဖို့ကလည်းအထောက်အကူဖြစ်ပါတယ်
။ဟုတ်ကဲ့ဥက္ကမဆိုရင်နောက်မေးခွန်းတစ်ခုလည်းဆက်ပါဦးလားဗျ။အ
ေးဗျဒီမေးခွန်းကတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကမတ်ခင်ဖြူဖြူထွန်းမေးလိုက်တဲ့မေးခွန်းပါ။နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်နေပါတယ်ခင်ဗျာ။ဒီလိုပါ
။မင်္ဂလာပါမီတောင်ဆန်းစုကြည်ရှင်။သမီးကတော့လန်ဒန်မြို့ကမြမအရေးကိုဆောင်ရွက်နေတဲ့ခင်ဖြူဖြူထွန်းဖြစ်ပါတယ်ရှင်။နိုင်ငံရေးကျင်းပတွေပြန်လုပ်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားလှယ် Miss Lion Kintana ကတောင်းဆိုရမှာမြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်များကမြန်မာပြည်မှာနိုင်ငံရေးကျင်းပတွေမရှိဘူးလို့ညှင်းဆိုလိုက်ပြီးရာဇဝတ်သားသာရှိတယ်လို့ပြောဆိုလိုက်ပါရှင်တကယ်တော့မြန်မာပြည်ကဒီမိုကရေစီရင်လှူရှားသူတွေကိုအနာရှင်ဆက်ဆက်ကဒီမိုကရေစီခွင့်ရေးကိုကန့်သက်တဲ့မတရားဥပဒေတွေကိုပြဋ္ဌာန်းပြီးဒီမတရားဥပဒေတွေနဲ့ပုံမှန်တက်ပြီးအကွက်စင်ထောင်စားခြင်းတွေကိုတွေ့ခဲ့ရပါတယ်ရှင်မိအနေနဲ့ဒီမတရားဥပဒေတွေကိုပပျောက်အောင်နောက်နောက်ကိုဒီလိုအကွက်စင်ထက်မှန်ထောင်ဆောင်လို့မရအောင်ကိုဘယ်လိုမျိုးလုပ်ပေးဖို့စိတ်ကူးရှိပါသလဲလို့မေးချင်လို့ပါရှင်။ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာ။နိုင်ငံရေးအကျဉ်းသားတွေမကြခင်လွတ်လာတော့မယ်ဆိုတဲ့စကားတွေတကယ်လွတ်မှာမဟုတ်ပါဘူး။လွတ်မယ်ဆိုရင်တော့မှအားလုံးလွတ်လာမှာလည်းမဟုတ်ပါဘူး။စသဖြင့်သဘောထားအမျိုးမျိုးတော့ကြားနေရတာပဲဥက္ကမဆွေ
။ဟုတ်ကဲ့ခင်ဗျာ။နိုင်ငံရေးအကျဉ်းသားတွေနဲ့မြမနိုင်ငံကြီးကလည်းဓာတ်ရိုက်ဆက်ဆံနေတာကိုကိုညာဝင်ရအောင်ကဲ။ဒေါအောင်ဆန်းစုကြည်အဖြေကတော့ဒီလိုပါခင်ဗျာ
နိုင်ငံရေးကျင်းသားတွေကိစ္စကိုအမေနဲ့ NLD ကဒစိုက်မမအာယုံဆိုင်ပြီးတတ်နိုင်တယ်လို့လုတ်ခဲ့တယ်လို့ဥပဒေစိုးမိုးရေးအတွက်လည်းစကားအဖြစ်တောင်းဆိုရုံမကဥပဒေအထောက်အကူအဖွဲ့ဝင်တွေလက်တွေ့ကြအမှုလိုက်ပြီးတော့နိဒာသူတွေကိုကူညီပေးပါတယ်ယုံကြည်ချက်အရနိုင်ငံရေးလုတ်လို့အကျဉ်းချသူတွေဒီနိုင်ငံမှာမရှိတော့အောင်အမေတို့တွေမကတခြားအဖွဲ့အစည်းတွေအများကြီးကကြိုးစားနေပါတယ်နိုင်ငံတော်တော်များများကလည်းတောင်းဆိုနေပါတယ်ဒီလိုအားလုံးပူးပေါင်းဆောင်ရွက်သွားကြမယ်ဆိုလို့ရှိရင်အောင်မြင်မှုရမှာပါ
။ကဲဥက္ကမဆွေနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ပဲဂျပန်နိုင်ငံကမတ်မိုးဆန်တာကလည်းမေးထားသေးတယ်မဟုတ်လားဗျ
။ဟုတ်ပါတယ်ခင်ဗျ။လူတွေကနိုင်ငံရေးအကျဉ်းသားတွေကနေ့မနေ့ဖမ်းမယ်လွတ်တော်မယ်လို့ပြောဆိုနေကြတော့မတ်မိုးဆန်တာကလည်းအတော်ကိုဘဝင်မကျဖြစ်နေရဒူဘိုင်ရဲ့ကိုညာဝင်အောင်လေ။သူ့မိကွန်းကဒီလိုပါ။မင်္ဂလာပါရှင
်ဒီ။ဒီမှာနာမည်မိုးဆန်တာဖြစ်ပါရဲ့။ ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတူဖြစ်ပါတယ်။နောက်ပြီးတော့အမြတ်ရသူရဲ့ကောင်ဘုံပြုစုချင်းကြီးကော်မတီကိုတူလည်းဖြစ်ပါတယ်။အခုလိုအန်ဒီနဲ့တည်းမေးခွန်းရတာကိုအရန်ဝတ်တာကိုမိပါတယ်ရှင်။ဒီပြည်ထောင်စုလေးတစ်ခုကအခုဒီနိုင်ငံချင်းသားတွေကိုလွှတ်ပေးရင်ဟာမြန်မာနိုင်ငံရဲ့အတွက်ဘလောက်အရေးကြီးကြောင်းအန်ဒီအပါဝင်ပြီးရင်းရောဒီတကမ္ဘာလုံးကသိကြပါတယ်။ဒီအားလုံးကနေပြီးတော့ဒီနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးရဖို့အတန်တန်တိုက်တွန်းနေကြတာတော့မှဒီသမဂ္ဂဦးသိန်းစိအစိုးရနဲ့အခုတည်းကမလွှတ်ပေးနိုင်နေတာဘာကြောင့်လို့ထင်ပါလဲဒီဘယ်လိုအကြောင်းတွေကအဟန့်တာဖြစ်နေစီရတာလဲဒီရောလွတ်မြောက်ဖို့ရှိပါရဲ့လားအဲ့ဒါအန်ဒီရဲ့အမြင်လေးကိုသိရစေရှင်အန်ဒီကျင်းသားများနဲ့မြန်မာနိုင်ငံရေးကောင်းကျိုးတက်ကိုဆက်လက်ဆောင်ရွက်နိုင်ပါစေလို့ဆုမွန်တောင်းပေးနေပါတယ်ရှင
်ဟုတ်ကဲ့ဒေါက်ဆန်းစုကြည်ရဲ့အဖြေကိုလည်းတစ်ဆက်တည်းကြားရအောင်ပါခင်ဗျာ
နိုင်ငံရေးကျင်းသားတွေအခုချိန်မလွတ်သေးတာဟာတန်တရားတွေမကင်းစင်သေးလို့ဖြစ်မယ်လို့ထင်ပါတယ်။လွတ်ပါမလားဆိုတဲ့မေးခွန်းကတော့မေးဖို့ကိုမလိုပါဘူး။လွတ်ကိုလွတ်ရမှာပါ။ဒီလွတ်မြောက်ရေးကိုအဟန့်အတားဖြစ်စေနေတဲ့ကိစ္စတွေကိုအများဆုံးပြေလည်သွားအောင်လို့တတ်နိုင်တဲ့မြတ်တာဝန်တိတိနဲ့အားလုံးကနေလှုပ်သွားဖို့ကအရေးကြီးပါလေ။တမီးတို့လည်းနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအတွက်မမေ့မလျော့ဆက်လက်ပြီးတော့လှုပ်ဆောင်စေချင်ပါတယ
်။ကဲကိုညာဝင်းအောင်ကြီးပြင်သက်ကမတ်ကြည်တားရဲ့မေးခွန်းကိုတော့ကိုညာဝင်းအောင်ကပဲမိတ်ဆက်ပေးပါအောင်ဗျာ
ဟုတ်ကဲ့ကောင်မဆိုရေသူကတော့ဒေါန်ဆန်းစုကြည်ရဲ့ဘဝဖြစ်စဉ်အကြောင်းရိုက်ကူးထားတဲ့သလီရီယိုရှင်ဇာတ်ကားနဲ့ပတ်သက်ပြီးသိချင်နေသူပါဗျာ
အနီဆုရေတမီးရတော့စီပါပါအခုလိုမျိုးအန်တီကိုမြေမြန်းဝင်ရတဲ့အတွက်ဆရာမကျော်ရှင်ပြပါတယ်အခုအန်တီဆုရဲ့အထုပ်ပတိအကြောင်းပေါ့နော်ဇိုက်ထားတဲ့သလီရီဆိုတဲ့ယိုရှင်ကရုံကျင်တော့မှာဖြစ်ပါတယ်အဝေးမှာရှိနေတဲ့မြန်မာပြည်အားလုံးကလည်းအဲ့ဒီဆိုတော့ထုတ်ပတ်ဒီဖြစ်တဲ့အတွက်အားလုံးအကြည့်ကိုပြောလင်းနေကြပါတယ်။ The lady ဆိုတဲ့ဇာတ်ကားလေးနဲ့ပတ်သက်ပြီးအန်တီအနေနဲ့မြန်မာအားလုံးအတွက်ဘလို့သတင်းစာမျိုးလေးများပြောကြချင်ပါတယ်။ကျမတို့တတိပေးချင်တာလေးပဲဖြစ်ဖြစ်အန်တီကသတင်းစကားလေးပဲတစ်ခုပဲဖြစ်ဖြစ်အန်တီတစ်ခုခုများပြောစရာရှိချင်ပါသလားလို့ကြည့်ချင်ပါတယ်။နောက်ထပ်တစ်ခုသတိပေးချင်တာကတော့မီရှယ်ယူကမြန်မာနိုင်ငံပထမဆုံးချိန်လာပြီးတော့အန်တီနဲ့တွေ့ဆုံပြီးတော့သူကတချို့သောဝန်ကြီးတွေကိုဆိုက်သွားပါတယ်လို့ကြည်ရပါတယ်။ဒါနဲ့ဒုတိယချိန်သူလာဖို့ကြိုးစားတဲ့အခါမှာတော့ဒီလိုမျိုးမရဘူးတဲ့ဒါစဉ်းစားကြရပဲ။အန်တီစုအနေနဲ့ရောမီရှယ်ယူရဲ့ဒုတိယချိန်ပြင်ဝင်လက်မရတဲ့အကြောင်းနဲ့ပတ်သက်ပြီးအန်တီတခုခုပြောချင်တာများရှိပါသလားရှင်။တချိန်တခါမှာတော့အန်ဒီစုကိုတမိကိုရမြန်မာနိုင်ငံလာပြီးတော့ဈေးမြန်ဝင်ရတဲ့အခါလေးများရှိခဲ့မှဆိုရင်တော့တမိဘဝမှာအပြည့်ဆုံးဖြစ်ပါမှာ
။ဟုတ်ကဲ့။မင်းသမီးမေရှေယိုးကိုရန်ကုန်လေးစိတ်ကနေပြန်ပို့လိုက်တော့လူတွေကဒလေးဒီဇာကကိုပို့ပြီးတော့မှစိတ်ဝင်စားလာကြတယ်လို့ကျွန်တော်ထင်တယ်ဗျ။ကဲဒေါအောင်စန်းစုကြည်ကဘယ်လိုများဖြေထားပါ့မလဲခင်ဗျာ
။ဒီလိုပါဥက္ကမောဆိုရေ
းဒလေးဒီဇာကရိုက်ကူးမှုနဲ့အန်ဒီဘာမှမပတ်သက်ခဲ့တာကြောင့်အဲ့ဒီအကြောင်းသိမသိပါဘူး။မီရှေလီယိုးအရင်နှစ်ကလာတုန်းကတော့တွေ့ခဲ့ပါတယ်။ခင်မင်းဖို့လည်းအလွန်ကောင်းပါတယ်။တက်တက်အလေလာတာပါ။ဘာမှရုပ်ရှင်နဲ့ပတ်သက်လို့ရိုက်ကူးခဲ့တာတွေတော့မရှိပါဘူး။ဒုတိယအချိန်မှာဝင်ခွင့်မပေးတာဘယ်လိုကြောင့်ဆိုတာလဲမီရှယ်လီယိုးကိုယ်တိုင်တောင်မသိတော့အန်တီကတာပြီးမသိတာပေါ့။တနည်းရန်ကုန်ကိုပြန်လာပြီးအန်တီကိုမေးမြနိုင်တဲ့အချိန်မှာဒီမေးခွန်းတွေရဲ့အဖြေတွေလည်းပေါ်ရင်ပေါ်နေတော့မှာပေါ့လေ
။ကဲဦးခမောင်ဆိုရေဒီတစ်ပတ်အတွက်နောက်ဆုံးမေးခွန်းရှင်ကတော့နယူးယောက်ကကိုစိုးနိုင်မဟုတ်ဘူးလားခင်ဗျ။ဟ
ုတ်ပါတယ်ခင်ဗျာ။မြန်မာပြည်မှာပြီးခဲ့တဲ့ဂျပန်အတွင်းဖွဲ့စည်းလိုက်တဲ့လူ့အခွင့်အရေးကော်မရှင်နဲ့ပတ်သက်ပြီးသူကအခုလိုမေးမြန်းခဲ့ပါတယ်။
ဟုတ်ကဲ့မင်္ဂလာပါအန်ဒီစုကျွန်တော်နယူးယောက်ကစိုးနိုင်ပါကျွန်တော်အနေနဲ့အန်ဒီစုကိုမေးချင်တာကယခုလက်လောဖွဲ့စည်းလိုက်တဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်မှာအစိုးရဝန်ထမ်းဟောင်းတွေဖြစ်တဲ့ငြိမ်းသာတာမတ်တွေပမောက္ခဟောင်းတွေပြည်နယ်ဆရာဝန်ကြီးဟောင်းတွေနဲ့တူတူဖွဲ့စည်းထားပါတယ်အဲဒီမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့စည်းထားတဲ့ဆိုတော့အန်ဒီစုအနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာအဲနောက်တစ်ခုမေးချင်တာကတော့အဲဒီအမျိုးသားလူ့ခွင့်ရေးကော်မရှင်ဟာလူ့ခွင့်ရေးနဲ့ပတ်သက်ပြီးမြန်မာပြည်သူပြည်သားတွေပေါ်ဘယ်လိုကာကွယ်ဆောင်ရှောက်ပေးနိုင်မလဲအဲ့ဒီကော်မရှင်ရဲ့လွတ်လပ်ခွင့်နဲ့လောပိုင်ခွင့်တို့ပေါ်ဘယ်လိုဖြစ်တဲ့လို့အန်လီစုရှင်းပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့မြန်မာပြည်နဲ့ပတ်သက်ပြီးအကျဉ်းလောင်ဆုံးကြားရတဲ့ဇာတ်ကားကတော့လူ့အခွင့်အရေးပါပဲဗျာလူ့အခွင့်အရေးချိုးဖောက်ခံရမှုတွေအမြောက်များရှိတယ်ဆိုပြီးနှစ်ပေါင်းများစွာကြားနေကြရကနေအစိုးရစိတ်ကအခုလိုလူ့အခွင့်အရေးကော်မရှင်ဖွဲ့လိုက်ပြီးဆိုတော့လူတွေအတော်လေးအံ့ဩသွားတာလားဥက္ကမဆိုရဲ့
ဟုတ်တာပေါ့ဗျာအဲ့ဒီကော်မရှင်မှာပါဝင်သူတချို့ကိုလည်းလူတွေကသိပြီးဘဝင်မကြကြဘူးလို့ဆိုတယ်ခင်ဗျကဲဒေါအောင်စားစုရဲ့သဘောထားကဘယ်လိုများပါလိမ့်ခင်ဗ
ျစိတ်ဝင်စားကြပါပဲဥက္ကမဆိုရေ
လူခွင့်ရေးကော်မရှင်ရဲ့လို့ဖွဲ့စည်းတာဟာကောင်းပါတယ်အဖွဲ့ဝင်တွေနဲ့ပတ်သက်လို့အမျိုးမျိုးဝေဖန်နေကြတာကိုလည်းကြားရပါတယ် King Abelu looked down when they were tansang it. Adika Jara, a cool karma, Luke, Yedu, Bell out that is she down in Titine, Gawe Bemelens with a chepave. Commission go Lulala, look by me, Bibugaro, Yichibare. Dilu look by me, Mabaying, Commission Ale Bama, Malona, and Shipiro. Pray later, Mopera de Dama, a pit in there, Weban there, King Size name, Mari.
D. If he's a garnebe, D. Padre, Ludune, Dawson, Sansuji, Sisango. ဒီမှာတင်ရနာခွင့်ပြုပါခင်ဗျာ။မြောက်တန်းလာတဲ့နိုင်ငံတော်ဝင်တွေကြားကအချင်းယူဖြေချပေးခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ဒီအစည်းအဝေးအတွက်မေးခွန်းတွေပေးပို့ကြဖို့လဲအားရဖေကဖိတ်ခေါ်ပြစေ။ပေးပို့ရမယ်အီးမေးလ်လိပ်စာကတော့
dask@rfa.org ဖြစ်ပါတယ်။မိကုန်းတွေကိုလိုတိုရှင်းရေးသားပေးဖို့စီလိုပါတယ်။အဲ့လိုပေးဖို့ရမှာသောရရှင်တို့ရဲ့အမည်နဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုလည်းထည့်သွင်းဖော်ပြပေးဖို့မေတ္တာရက်ခံအပ်ပါတယ်ခင်ဗျာ။အဲ့ဒီမိတ်ဆွေတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကျွန်တော်တို့ကပြန်လဲဆက်သွယ်ခေါ်ယူပြီးမိကုန်းတွေကိုအတန်းဖမ်းယူမှာဖြစ်ပါတယ်ခင်ဗျာ။အဲ့ဒီနောက်လူလူကောင်းဆ ကင်းငင်းကြပါစေခင်ဗျာ
။လာမယ့်အပတ်မှာကျွန်တော်တို့ပြန်ဆုံကြသေးတာပေါ့ခင်ဗျာ
။